လေးစားရတဲ့တောတာရှင်များရှင်ဆရာမြတ်တန်းတင်းရဲ့ဓာတောင်ကိုကျော်၍မိပင်လေကိုဖြတ်မိဆိုတဲ့ဝတ္ထုဟာကိုကိုချွန်းရဲ့နှလုံးခုန်တမ်းဖြစ်ပါတယ်။တန်ချောင်းဆိုတဲ့စက်ကောင်ကိုဖန်တီးရမှာဆရာမြတ်တန်းတင်းကဖရူမန်းကြီးမောင်ရဲ့ဇယိုက်နဲ့လှုပ်ရှားမှုကိုရယူခဲ့တာလို့ကျမတို့ငယ်ဘဝမှာမှတ်သားပူပါတယ်။တန်ချောင်းကိုတတိတီပေးသူဖရူမန်းကြီးမောင်ကတော်လှန်ရေးမှာသူ့ရဲ့လက်ဦးဆရာဟာမန်းအောင်ကြီးဖြစ်တယ်လို့နိုင်ငံကြီးအတွေးခေါ်တွေကဆရာကြီးပမော်တင်အောင်ရဲ့စာပေတွေနဲ့နိုးကြားခဲ့တာလို့ဆိုပါတယ်။1969ဇူလိုင်20ရက်နေ့မှာကျွန်တော်မမျှော်လင့်ပဲအဖမ်းခံလိုက်ရပါတယ်။စစ်ကြောရေးကတကယ့်ငရဲကမ်းပါ။စစ်ကြောရေးမှာကျွန်တော်လာချီပြီးငရဲခံခဲ့ရတာပါ။ဒီနောက်ပထမဆုံးအချုပ်ခန်းထဲမှာကျွန်တော်ထမင်းစားစားရပါတယ်။ထမင်းတပကံမက်ခွဲနဲ့ပဲဟင်းတစ်ခွဲထမင်းဟင်းကိုကြည့်ပြီးကျွန်တော်ခေါင်းထဲအသည့်တစ်ခုဝင်လာပါတယ်။အချုပ်အနှောင်ဘဝနဲ့စားရတောက်ရတော့မှာပါလား။လွတ်လပ်တဲ့ဘဝမဟုတ်ပါလားဆိုပြီးစိတ်ထိကြိုက်သွားရတယ်။ချက်ချင်းပဲကျွန်တော်ကိုပြန်ပြီးအားပေးရတယ်။ငါအခုစားရတဲ့အချုပ်နှောင်ထမင်းဟင်းဟာငါဘဝမှာပထမဦးဆုံးထမင်းတနက်ပဲ။တော်လှန်ရေးလုပ်ရင်ထောင်ချမယ်အဖမ်းခံရမယ်နှိပ်စက်ညှဉ်းပန်းခံရမယ်တပ်ပစ်တာလဲခံရနိုင်တယ်။ငါအင်မတန်လေးစားချီညိုတဲ့ဆရာဘမော်တင်အောင်ဆိုရင်သူ့ဘဝတစ်လျှောက်လုံးထောင်ထဲမှာပဲအနေများခဲ့တာ။ငါကအခုမှထောင်ထဲရောက်လာတဲ့သူပဲ။ငါဟာဗမော်တင်အောင်ရဲ့စာပေနဲ့ကြီးပြင်းလာတဲ့သူဆရာစာပေဆရာအတွေးခေါ်ရဲ့ပညာပေးမှုကြောင့်ဒီတော်လှန်ရေးလမ်းကြောင်းပေါ်ကိုရောက်လာတာပဲဒီဘဝကိုဂုံယူရမှာဖြစ်တယ်ညံ့လို့ရမှာဖြစ်တယ်ပြုံးညံ့တဲ့စိတ်မျိုးငါကောင်းထဲမှာလက်ခံထားလို့မဖြစ်ဘူးအဲ့ဒီနောက်ထောင်ထဲနေခဲ့ရတဲ့နှစ်ကာလတွေအားလုံးကျွန်တော်ဘတော်မှစိတ်တက်မကြတော့ဘူးကျွန်တော်အချင်းထောင်တွင်ဘဝမှာနိုင်ငံရေးပတ်ဝန်းကျင်အပိုင်းဝိုင်းကောင်းတဲ့တွေ့ခဲ့ရတာကိုတကယ်အမှတ်ရလေးစားတန်ဖိုးထားခဲ့ရပါတယ်1969ခုနှစ်ဖေဖော်ဝါရီ12ရက်နေ့ညနေထမင်းစားပြီးတာနဲ့အဆောင်ကနေကျွန်တော်ကိုခေါ်ထုတ်သွားပါတယ်ထောင်မကြီးနဲ့ကတ်ရဲ့အေးစိန်တွဲပဲအချင်းထောင်ကိုပို့လိုက်ပါတယ်အဆောင်နှစ်ထပ်မှာလူ100ကျော်နီးပါးရောက်နေပါတယ်ကျွန်တော်နဲ့ပြန်တွေ့သူတွေထဲမှာကိုထင်းရှင်ကိုကန်ကြီးကိုရဲမြင့်ဆရာကြီးပမော်တင်အောင်တို့နဲ့ပြန်ပြီးတွေ့ဆုံရတာပါညာ9နာရီလောက်မှာကျွန်တော်တို့ကိုအဆောင်ထဲကနေခေါ်ထုတ်သွားတယ်။အင်းစိန်ထောင်မကြီးရဲ့အုပ်ယုပ်အပြင်မှာမီးတွေထိမ့်ထိမ့်လင်းအောင်ထွန်းထားတယ်။ဟီနိုဘတ်စကားကြီးကိုစီတန်းစီထားတာတွေ့ရပါတယ်။ဟီနိုကားပေါ်ကျွန်တော်နဲ့လက်ချင်းတွဲပြီးတက်လာတဲ့သူကရခိုင်အမျိုးသားကုကံမြင့်မှာကျွန်တော်တို့ကားဖြတ်လာတဲ့လမ်းစုံလမ်းကွာတိုင်းမှာစစ်သားတွေတပ်ထင်းတွေလက်နက်ကင်အပြည့်နဲ့စောင့်နေတာကိုရိတ်ခနဲရိတ်ခနဲလှမ်းမြင်ရတယ်။ကျွန်တော်တို့ကားပေါ်ကနေအပြင်လောကနဲ့ရန်ကုန်မြို့ရဲ့ညအလှကိုမြင်ပြီးရင်ထဲမှာထိထိခိုက်ခိုက်ခံစားလိုက်ရတယ်။မီးတွေထိမ့်ထိမ့်ကြီးအောင်ပူစော်ထားတဲ့စုလီဇီဒီတော်ကြီးကကြည်ညိုပွဲရအတီးပါ။ကားတွေကနေပဲကျွန်တော်အာယုံဥခိုက်ပူစော်လိုက်ရပါတယ်။အချင်းကြနေသူဘဝရဲ့မလွတ်လပ်ခြင်းကိုခါးသီးပွဲရတနှုတ်နှုတ်တနစ်နဲ့ခံစားလိုက်ရတယ်။ဇီဒီတော်ကြီးဘေးနဲ့ကတ်ရဲ့မဟာဗန္နူလာပန်းချံထဲကလွတ်လပ်ရေးကြောက်တိုင်ကြီးဟာကျွန်တော်တို့ကိုငေးကြည့်နေတယ်။သူကိုယ်တိုင်လွတ်လပ်ခြင်းရဲ့အတိတ်ပဲကိုသဲခွဲစွာခံစားနိုင်ပုံမရဘူး။ကျွန်တော်တို့တိုင်းပြည်မှာလွတ်လပ်ခြင်းဆိုတာတမက်ကြောက်တိုင်ကြီးပဲရှိပါတယ်။ရန်ကုန်မြစ်ထဲမှာပြည်တော်ညွန့်တင်မောကြီးကကျွန်တော်တို့ကိုလက်နက်ကင်အဆောင်လျှောက်တွေနဲ့စီးကြိုနေပါတယ်။ကျွန်တော်တို့အားလုံးတင်မောဝမ်းထဲရောက်ပြီးမကြခင်မှာတင်မောကြီးအုပ်အောဆွဲပြီးစိတ်ကန်းကထွက်ခွာပါတော့တယ်ကိုကိုကျွန်းရောက်တော့ကမ်းခြေတောင်ကုန်းမှာဒုဗိုလ်မှူးကြီးထွန်းရင်လောကကျွန်တော်တို့ကိုအမိန်ပေးဖို့စောင့်နေတယ်။ခမည်းတော်ဒီမှာကိုထူကိုထစနစ်နဲ့နေရမယ်။ခမည်းတော်ကိုရိတ်ခါထုတ်ပေးမယ်။ကိုဟာကိုချက်စားရမယ်။ခမည်းတော်ပြေးမယ်ဆိုလဲပြေးနိုင်တယ်။အေးဒါပေမဲ့ကျွန်းပတ်ပတ်လဲမှာတော့ငမန်းတွေပဲအဆောင်ရှိတယ်တဲ့။ကိုကိုကျွန်းရဲ့ပတ်ဝန်းကျင်ကအနောက်ဖက်စီမှာစုံးမထင်တဲ့ပင်လယ်ပြားကြီးပါ။ပြာလက်နေတဲ့မိုးကောင်းကင်ကပင်လေပြာကြီးကိုအနားတက်ပြီးပေါင်းဆက်ထားပါတယ်လှချင်းတိုင်းလှနေတဲ့ပင်လေကြီးကလွတ်လပ်နေပေမဲ့ကျွန်တော်တို့ဘဝကမလွတ်လပ်တဲ့ဘဝပါကျွန်တော်နဲ့ဆရာမန်းအောင်ကြီးဆရာဦးအောင်ဝေကိုကိုကျွန်းကနေလှေနဲ့ပင်လေကိုဖြတ်ပြီးနောက်ပိုင်းကမ်းခြေရွာမှာအဖမ်းခံလိုက်ရပါတယ်မော်လမြိုင်အချင်းထောင်ကနေအင်းစင်အချင်းထောင်ကိုကျွန်တော်အပို့ခံလိုက်ရတယ်အချင်းထောင်ကလွတ်မြောက်ပြီးတော်လှန်ရေးတဲကို 便来问要探上给他一年前提吧。大家来说了第三六年目十年个当数你路吧呗。到来一点嘛就能够可以推压人多当面抢那个便宜吧的。抢你苗里个一点人得黑黑的奥秘的吧的。现在的抢苗里个得过第二那吧。啊但没有大家能够得把我个背来的啊地的压力吧的。李沙亚的都大心呀心。表度拉山的眼里哈给人你的姑娘吧。为管你都对的你的卡便送家的不路的书吧的。东西西街的帕西的九月东九的啊多当他的姑娘比因此经常东带嘛啊经常看你呀的帕鲁曼尼毛西要多没书啦帕鲁曼尼毛也是你呢八七所给你的米诺大八年大了所有婆年大年杀昂几年路的度这么路阿路奶奶山山妙令用尽你列把心多大心呀妙为看啥人家把心接触的马人这么年半一马